အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်ကူးခံရသူ၁၃ဦးလာနေပြီးတော့မနေ့တရက်ထဲ၁၃နေပါရှိပါတယ်။အိန္ဒိယပြည်နယ်အတွင်းမှာနလနေပါချမှတ်ထားတဲ့ကန့်သတ်မှုတွေဖြစ်လျော့ပေးပြီးတော့စီးပွားရေးလုပ်ငန်းတချို့နဲ့ပတ်သက်ရေးအခြေအနေကိုပြန်ပြောင်းပြလိုက်ခြင်းပါပဲ။ပိုကူဆက်မှုတွေအခုလိုမြင့်တက်လာတာပါ။ပြည်တွင်းလေကြောင်းလိုင်းနဲ့မြေထားလိုင်းတချို့ကိုပြန်ပြေးဆွဲနေတယ်လို့စေးဆိ ရာအိုကေရနဲ့အကစားရုံလားဆိုအလုံးကိုလိုအပ်ရင်ခြေရာကောင်းတဲ့အောင်နာမင်းဆင်းယူထားဖို့အစိုးရကအမိန့်ထုတ်ပြန်လိုက်ပါတယ်။ကာယောဂါတန်လူလဲခံထားတဲ့တောင်ကိုရီးယားမှာအခြေအနေတိုးတက်လာတဲ့အတွက်ကန့်သတ်မှုတွေဖြေလျှော့ပေးလိုက်တဲ့မေလအနောက်မှာစပြီးတော့နေ့စဉ်ပိုကူခံလူ30ကနေ50အထိပြန်တွေ့လာပါ။အင်ဒိုနီးရှားနိုင်ငံမှာလည်းကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကို3လနေပါချမှတ်ခဲ့တာကြောင့်ပိုကူဆက်မှုကျဆင်းလာတဲ့အတွက်စီးပွားရေးလုပ်ငန်းအားလုံးနေပါဒီကနေ့ပြန်ဖွင့်ပါတယ်။ပြည်တွင်းစီးရီးထွက်ခွင့်ရှိပေမဲ့လည်းနှစ်ကလပ်တွေကလာအိုကေနဲ့ပန်းချံတွေကတော့ပိတ်ထားပါသေးတယ်။တရုတ်နိုင်ငံမှာတော့ပြည်ပကပြန်လာတဲ့သူတွေကတုံးမှာယောဂပုတ်ကူးစက်တာကိုထပ်တွေ့ရပါတယ်။ပို့ထုံနဲ့မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူမရှိသလိုစေကုသပင်တဲ့လူ55ဦးနဲ့ယောဂလက္ခဏာမပြတဲ့ကျန်159ဦးကိုလည်းသီချခွဲဆောင်ကြည့်နေတာပါ။တရုတ်အစိုးရကထုတ်ပြန်ချက်အရပုတ်ကူးခံသူ8000ကျော်မှသေဆုံးသူက4600ကျော်ရှိတာဖြစ်ပါတယ်။